င်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံဟာဒီတရုတ်နိုင်ငံမြို့တော်ဘေကျင်းကိုရောက်ရှိသွားပြီဖြစ်ပါတယ်တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့9ရက်ကြာခီးစဉ်တွင်တရုတ်သမ္မတဝန်ကြီးချုပ်နိုင်ငံသားရဲ့ဝန်ကြီးတို့နဲ့တွေ့ဆုံမှာဖြစ်တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့လည်းရှိတယ်လို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါရယ်။သုံးသပ်သူတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်အရင်းပွားပွဲမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြမယ်လို့ခန့်မှန်းနေကြပါရယ်။အပြည့်အစုံကိုတော့စုံစမ်းမေးမြန်းထားတဲ့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နေကင်ပိုင်းမှာပဲရန်ကုန်မြို့ကနေတရုတ်နိုင်ငံကူမင်းမြို့ကိုတရုတ်လေကြောင်းလိုင်းနဲ့ထွက်ခွာသွားတာဖြစ်ပြီးကူမင်းမြို့ကနေတဆင့်အထူးလေယာဉ်နဲ့မြို့တော်ဘေကျင်းကိုညနေပိုင်းမှာဆက်ရောက်သွားပြီဖြစ်ပါတယ်။ဒီညပိုင်းမှာတော့တွေ့ဆုံဆွေးနွေးမှုတွေမရှိသေးပဲဘေကျင်းမြို့တော်ကကြောက်ရွံ့ထိုင်နိုင်ငံတော်အေဂီဟာမှာညအိတ်ရန်သားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တရုတ်ဝန်ကြီးချုပ်လီခတ်ချန်းရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြစ်သွားရောက်တဲ့9ရက်ကြာခီးစဉ်အတွင်းတရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရေးမှူးဒေါ်အေးအေးစိုးကပြောပါတယ်
။ဒီကတော့ဒီခီးစဉ်ကြီးတစ်ခုလုံးရဲ့အစီအစဉ်ကဟိုသွားတဲ့ရည်ရွယ်ချက်ကတော့နှစ်နိုင်ငံကြားမှာရှိထားပြီးတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပို့ပြီးကြီးတဲ့ခိုင်ပါအောင်အဓိကသွားတာပါ။ဒီတဲ့တိုင်းပဲအခုကဟိုမတို့လည်းအစိုးရတဲ့အဖွဲ့အတွေဒါပေမဲ့ဟိုမတော်တော့ဆရာအများကြီးပဲလေနိုင်ငံဒီအများကြီးတည်းမှာတရုတ်ကတော့လောလောဆယ်တော့အဲဟိုမောင်ဝင်ကြီးကအရင်ဆုံးသွားလိုက်တာပါနောက်တော့နှစ်နိုင်ငံဆက်ဆံရေးအတွက်ဟိုတိုးတက်ကောင်းမွန်လုပ်မှာဆိုတဲ့အတွက်ကြောင့်ဒါဟိုရှင်းရှင်းပြောရင်ဘိုင်လာတိုဗစ်စစ်တသက်ပဲပေါ့လေအစီအစဉ်ကတော့နိုင်ငံတိုင်းဝင်ကြီးနဲ့တွေ့မယ်တရုတ်ဝင်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင်
ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့ပြင်ဆင်သွားသလိုပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါသွားပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကောင်စစ်ရေးရာနဲ့ဥပဒေရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုကအခုလိုပြောပါတယ
်။နှစ်နိုင်ငံကြားမှာတော့ပူးပေါင်းဆောင်ရွက်တဲ့စာချုပ်နှစ်ခုတော့လက်မှတ်ထိုးနိုင်အောင်ကြိုးစားသွားတာပဲလေ။အဲဒီစာချုပ်နှစ်ခုကတော့မူလတုန်းကတော့ကွန်လုံတရားနဲ့ပတ်သက်ပြီးတော့တိဆောက်ရေးလားကွန်လုံတရားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းလားမသိဘူး။အဲ့တစ်ခုကျေနောက်တစ်ခုကတော့ရန်ကုန်နဲ့မန္တလေးမှာဆေးရုံတိဆောက်ဖို့ကိစ္စပါရှင်အဲ့ဒါနဲ့ပတ်သက်တဲ့နားလည်မှုစာချုပ်ကြောင့်လှသဘောမျိုး exchange of note ပေါ့ထိုးမဲ့ဆိုပြီးတော့ဆီစဉ်နေတာရှိတယ်ဒါပေမဲ့လောလောဆယ်ဖိချွတ်သွားတဲ့အချိန်ဒီအဆင်ပြေလားမပြေလားအမောက်သက်ဆိုင်ရာဌာနဘာမှပြောမသွားဘူးပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးပါသွားပါတယ်ပြည်ထောင်စုဝန်ကြီးမြောက်လျှက်စစ်စွန့်ရင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်ပြီးတော့စီမံကိန်းနဲ့ပန်းတိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်ရှင်ပြီးတော့ကျွန်တော်တို့ဒုတိယဝန်ကြီးပါပါတယ်
ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းမှာတော့ဆိုင်းငံ့ထားရတဲ့မြစ်ဆုံရေကတာအရေးအဓိကဆွေးနွေးချမယ့်အကြောင်းအရာဖြစ်တယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်။ဧရာဝတီမြစ်ပေါ်မှာတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံရေကတာစီမံကိန်းကတရုတ်မြန်မာနှစ်နိုင်ငံအတွက်သိက္ခာအရေးပါတဲ့စီမံကိန်းဖြစ်တယ်လို့တရုတ်ကွန်မြူနတီပါတီအာဘော Global Times သတင်းစာကရေးသားပြီးမြစ်ဆုံရေကတာစီမံကိန်းနဲ့ပတ်သက်ပြီးနှစ်ဖက်တို့မကြခင်မှာသဘောတူညီချက်တစ်ခုခုရလာဖို့တရုတ်ပြည်တွင်မျှော်လင့်ချက်တွေတိုးလာတယ်လို့ဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာလည်းတရုတ်မီဒီယာတွေမှာမြစ်ဆုံဆဲနဲ့ပတ်သက်လို့ခက်စိတ်စိတ်ရေးသားဖော်ပြခဲ့ကြပါတယ်။မြန်မာအစိုးရဘက်ကလည်းဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်မှာပဲသမ္မတဦးထင်ကျော်ကအရာဝတီမြစ်ဆုံမြင့်ညာမြင့်ဝမ်းရရရဆက်စီမံကိန်းများလေ့လာစီစစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းလိုက်ပြီးနိုဝင်ဘာလ17ရက်နေ့မှာအစီအခံတင်ပြဖို့ညွှန်ကြားထားပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဌာနပေါင်ပေါက်ကဘီရှင်ဟွန်းကတော့မြစ်ဆုံရေကတာကိစ္စမဖြေရှင်းနိုင်ရင်တရုတ်နဲ့မြန်မာနှစ်နိုင်ငံကြားအနာဂတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအတွက်အတားအဆီးတစ်ခုဖြစ်မယ်လို့သုံးသပ်ပါတယ်။အထူးသဖြင့်အခြေခံအဆောက်အအုံစီမံကိန်းတွေနဲ့သက်ဆိုင်နေတဲ့တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွေရင်းနှီးမြှုပ်နှံဖို့ယုံကြည်ချက်လျော့သွားမယ်လို့ပေါပေါက်ခဘီကဆိုပါတယ်။မြေဆုံရေကတာအရေးဖြစ်ရှင်းမှုမြန်မာအစိုးရအတွက်နီလန်းသုံးသွယ်ရှိတယ်လို့ပေါပေါက်ခဘီကပြောဆိုပြီးပထမတစ်ချက်ကစီမံကိန်းကိုရောကြီးပေးလုံးဝဖျက်သိမ်းဖို့ဒုတိယနည်းကတော့စီမံကိန်းကိုပြန်လုပ်ခွင့်ပြုဖို့တတိယအချက်ကတော့စီမံကိန်းကိုဖျက်ဒီစီမံကိန်းမှာရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေကိုအယောအစားအနေနဲ့တခြားစီမံကိန်းတွေချပေးဖို့ဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဌာနပေါင်ပေါက်ကဘီရှီဟွန်းကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာတော့မြစ်ဆုံရေကတာအရေးဖြည့်ရှင်းချက်တစ်ခုခုထွက်လာမဲ့ပုံမရှိဘူးလို့လည်းပြောဆိုသွားပါတယ်ရှင်။